ယခင်ကြီးတဲ့မြောက်ပိုင်းမောင်တော်ဒေတာမှာဟိန္ဒူဘာသာဝင်တွေအစုလိုက်ပြုံလိုက်တတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ AI လို့ခေါ်တဲ့နိုင်ငံတကာလူမျိုးချမ်းသာကွန်အဖွဲ့ကထုတ်ပြန်တဲ့အစဉ်ကြောင့်နဲ့ပတ်သက်ပြီးသူတို့တတ်ဖြတ်ခဲ့တာမဟုတ်ဘူးလို့အာစာရောညာအကြံဖက်အဖွဲ့ကငင်းတဲ့ကြေညာချက်ကိုမနေ့တုန်းကထုတ်ပြန်ပါလေ AI အဖွဲ့ကတော့သူရဲ့အစဉ်ခံစားမှုမှာအခိုင်အမာရပ်တည်ပြီးတော့အာစာရဲ့တုံ့ပြန်ခြင်းဟာမြန်မာစစ်တပ်ကတုံ့ပြန်တယ်လို့ဖြစ်နေတယ်လို့ပြောလိုက်ပါတယ်ဒီအကြောင်းစုံစမ်းပြီးမှထားတဲ့ Mac Engine နိုင်အပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
AI လူခွေရေးဖွဲ့ကြီးကတော့သူတို့ရဲ့အစီအခံစာအပေါ်အခိုင်အမာရပ်တည်ကြောင်းနဲ့အာစာအကြမ်းဖက်အဖွဲ့ရဲ့အခုလိုမျိုးစုံတုံ့ပြန်ချက်ဟာမြန်မာစစ်တပ်လိုပဲတစ်ဖက်တည်းမျိုးစုံရဲ့ပုံစံမျိုးဖြစ်နေကြောင်း AI အစီအခံစာကိုပြည့်စုံရေးသားခဲ့သူတဦးဖြစ်တဲ့ Matthew Wells က VOE ကိုပြောပါတယ
် Arsh's blanket denial today of the serious crimes that its fighters committed
ဒီကိစ္စနဲ့မြောက်ပိုင်းမှာဟိန္ဒူမျိုးသားအမျိုးသမီးနဲ့ကလေးတွေတပ်ဖြတ်ခဲ့တဲ့လုပ်ရည်နဲ့ပတ်သက်လို့ဒီကနေ့အာစာရဲ့မျိုးစုံချက်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာ25ရက်ကစပြီးနောက်ပိုင်းဝန်ကြီးတွေကိုစိတ်ဆက်ညှဉ်းပန်းတပ်ဖြတ်ခံရမှုကိုမြန်မာစစ်တပ်ကမျိုးစုံတို့မျိုးပုံစံတူနေတာကိုစိတ်မကောင်းဖြစ်ရပါတယ်။အခုချိန်မှာလိုအပ်နေတာကရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်စလုံးကျူးလွန်တဲ့ရာဇဝတ်မှုပြစ်မှုတွေအတွက်တာဝန်ရှိသူအားလုံးကိုတရားစီရင်ပြီးအပြစ်ပေးအရေးယူနိုင်ဖို့လွတ်လပ်ပြီးယုံကြည်စိတ်ထားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့တွားရောက်စုံစမ်းခွင့်ပေးဖို့ဖြစ်ပါတယ
်။ဒါပေမဲ့နေလ25ရက်နေ့ရက်စွဲနေ့အာစာအကြမ်းဖက်အဖွဲ့ခေါင်းဆောင်အထာဦးလာရဲ့လက်မှတ်ရေးထိုးပြီးသူတို့ရဲ့ Twitter အကောင့်မှာထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ AI အစီရင်ခံစာပါအချက်တွေဟာမှန်ကန်မှုမရှိတဲ့ဆွဆွဲချက်တွေတာဖြစ်တယ်လို့ဖော်ပြထားပါတယ်။ Rohingya တွေကိုတိုက်ခိုက်မှုမရှိတဲ့ဟိန္ဒူတွေကို Rohingya တွေကတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်မျိုးဟာကြိုးကြောင်းခိုင်လုံမှုမရှိဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်အာစာအပေါ်ဆွဆွဲချက်တွေမှန်ကန်ကြောင်းတသက်ပြဖို့ AI အဖွဲ့အစည်းနဲ့သူတို့ရဲ့မျက်မြင်တသက်တွေအထောက်အထားအချက်လက်တွေကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဝင်စီကိုလည်းတင်ပြခွင့်ပေးတင်ကြောင်းကြေညာချက်ကဆိုပါတယ်။ Matthew Wells ဟာ AI အစီရင်ခံစာအတွက်သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလုံးကိုတွားရောက်ပြီးမျက်မြင်တသက်တွေကိုတွေ့ဆုံမေးမြန်းခဲ့တာပါ။ဒါကြောင့်အာစာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုရောတိစုံမေးမြန်းခွင့်ရခဲ့ပါသလားဆိုရဲ VOA ရဲ့အမေကတော့သူကအခုလိုတုံ့ပြန်ခဲ့ပါတယ်။
We have several times sought to interview
အာစာအဖွဲ့နဲ့တိုက်ရိုက်တွေ့ဆုံမေးမြန်းနိုင်ဖို့ကျွန်တော်တို့အချိန်များစွာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိကျွန်တော်တို့ကိုတုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။ကျွန်တော်တို့ရဲ့တွေ့ရှိချက်ကိုလည်းသူတို့စီတိုက်ရိုက်ပို့ပေးဖို့အစီအလင်းရှိနေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်တစ်ပတ်လုံးမှာရှိတဲ့ကျွန်တော်တို့ပြုစုခဲ့တဲ့အချက်လက်တွေအရခမောင်းစိတ်ရွာကိုဝင်ပြီးဝိုင်းတာ၊ဟိန္ဒူတွေကိုစုလိုက်ဂျုံလိုက်တပ်ဖြတ်တာ၊မျိုးသမီးတွေဘင်္ဂလားဒေ့ရှ်ဘက်ပြန်ပြီးဆွဲသွားတာစတဲ့ပြစ်မှုကျိုးလွန်မှုတွေမှာအာစာတိုက်ခိုက်ရေးသမားတွေမှာတာဝန်ရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းဖော်ပြနေတာပါ
။ပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကမောင်းတော်ဒေတာမှာရှိတဲ့လုံခြုံရေးစခန်းတွေကိုအာစာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အဲ့ဒီနေ့မှာပဲခမောင်းစိတ်ဆိုတဲ့ဟိန္ဒူဘာသာဝင်အများစုနေထိုင်တဲ့ရွာကိုဝင်ရောက်ပြီးအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း100နီးပါးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့ AI အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အခုလို AI အဖွဲ့ကြီးရဲ့အစီရင်ခံစာဖော်ထုတ်ချက်တွေကိုကြိုဆိုကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းနေလ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြန်မာအစိုးရပိုင်သတင်းဌာနတွေမှာလည်း AI အစီရင်ခံစာသတင်းတွေကိုအကျယ်တဝင့်ဖော်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ AI အဖွဲ့ရဲ့အမြင်ဘယ်လိုရှိပါသလဲလို့ Matthew Wells ကိုမိကြည့်တော့
The Myanmar authorities' response to our reports on the Hindu massacre has been incredibly disingenuous.
ဟိန္ဒူရေးစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှု AI ရဲ့အစီရင်ခံစာပေါ်မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်ချက်ဟာလုံးဝမယိုးသားပါဘူး။အဓိကချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်စုံစမ်းခွင့်ကိုမြန်မာအာဏာပိုင်တွေကဖိတ်ပင်ထားခဲ့တာပါ။အဲဒါကြောင့်လဲဟိန္ဒူရေးစုလိုက်ပြုံလိုက်တပ်ခံရမှုကိုစုံစမ်းစစ်ဆေးတဲ့အခါမှာကျွန်တော်တို့အလုံးကိုခက်ခဲခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အဖြစ်အပျက်အားလုံးအတွက်အမှန်တရားကိုအာဏာပိုင်တွေဘက်ကလိုလားရဲဆိုရင်သူတို့အနေနဲ့ AI အပါအဝင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့စားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုဝင်ရောက်ခွင့်ပြုရမှာဖြစ်ပါတယ
်။2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနည်းမြေရှင်းလင်းမှုကြောင့်အင်ဂျင်ချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးရှိခဲ့တာပါ။ဒီအခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ကုလသမဂ္ဂကခေါ်ဝေါ်ခဲ့ပြီးမြန်မာအစိုးရကတော့ငြင်းပယ်ထားပါတယ်ရှင်။